မြန်မာနိုင်ငံကိုရုရှားကစစ်လက်နက်ပစ္စည်းတင်ပို့တာမြန်မာနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်တိုးမြင့်မှုအတွက်သာယူရကြောင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေဟာအခြေမြင့်မရှိကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လေယာဉ်6ဆင်းမြန်မာနိုင်ငံကိုရောင်းချမဲ့အစီအစဉ်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်စဉ်းစားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတိုက်တွန်းခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲရုရှားကတုံ့ပြန်ပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်ဇာနူရတ်ကတော့မြန်မာနိုင်ငံကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာလူ့ခွင့်ရေးပြဿနာတွေကြုံနေရတဲ့နေရာတွေမှာရုရှားကလက်နက်နဲ့ဖြည့်ရှင်းတာကိုအားပေးဖို့ကြိုးစားတဲ့နောက်ထပ်လုပ်ရက်တစ်ခုဖြစ်မနေ့တုန်းကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ထို့သဖြင့်မြန်မာနိုင်ငံရဲ့ခိုင်ပြင်းနယ်မှာလူ့ခွင့်ရေးပြဿနာတွေပေါ်ပေါက်နေချိန်မှာရုရှားအနေနဲ့ငင်းကြတဲ့နည်းလမ်းတွေနဲ့ပါဝင်ကူညီရမယ့်အစားလက်နက်နဲ့အားပေးဖို့ကြိုးစားနေတယ်လို့ပြောဆိုခဲ့တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံရဲ့ကာဝေးရေးစွန့်ရည်မြင့်တင်ဖို့ရည်ရွယ်ချက်နဲ့အရသားတွေဒီအတိတ်ဒုက္ခရအောင်ချင်းချောက်အောင်ရနိုင်တဲ့အခြေအနေတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ဆက်ပြောဆိုတာဟာစိတ်ကူးရင်ပြောဆိုတာရောက်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်။ရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လေယာဉ်6ဆင်းကိုရောင်းချမဲ့အစီအစဉ်ကိုတော့ရုရှားကာဝေးဝန်ကြီးဆာဂေးရှိုဂူရဲ့မကြာသေးရင်တုန်းကမြန်မာနိုင်ငံခီးစင်မှာပဲသဘောတူညီချက်ရရှိခဲ့ကြတာပါ။အမေရိကန်ဆိုရအနေနဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာအခြေအနေတွေကြောင့်မြန်မာစစ်တပ်ကိုတင်တန်းတွေလက်နက်တွေနဲ့စစ်ပဆိုင်ရာနှီးပညာအကူအညီမပေးဖို့မူဝါဒကိုကာလကြာရှည်ကင်ဆယ်ထားခဲ့ကြောင်းနဲ့ဒီမူဝါဒကိုနိုင်ငံတကာတိုင်းဝန်းကလည်းလက်ခံထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာဖြစ်ပါတယ်။